ါရှင် VOE ကိုရေးလာတဲ့တောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့နောက်တိုင်းတေလေးတစ်ပုဒ်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်နဲ့ချင်းချင်းပေးပို့လာတဲ့မေတ္တာတေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့နော် VOE ကို Facebook ကနေနားဆင်အားပေးတဲ့သောရရှင်ဖြစ်တဲ့ဥညာနေသရသင်္ခါရသားကောင်ဆိုတဲ့သောရရှင်ကနားထောင်ရတာနားထောင်မဝသလိုဘယ်ကလည်းထဲ့တလောက်ကိုမလောက်နိုင်ဘူးဖြစ်နေတဲ့ VOE ဆိုပြီးတော့ရေးလာပါတယ်ဟုတ်ကဲ့ပါတယ်လီဖုန်းကိုအသုံးပြုပြီးတော့ Facebook တို့ Internet တို့ Online တက်တဲ့အခါမှာ Bill တော်တော်ကုန်းတတ်ပါတယ်နော်Rom Omza ဆိုတဲ့တောရရှင်ကတော့မွေးနေ့တခြင်းထုတ်လွှင့်ပြီးလို့ VOE ကိုအထူးကျေးဇူးတင်ပါတယ်။တောင်းဆိုပေးတဲ့တမီမေသူစာကိုလည်းအထူးကျေးဇူးတင်ပါတယ်လို့ပြောလာပါတယ်။ဟုတ်ကဲ့ပါ။ပြီးခဲ့တဲ့ဘက်တော့သူ့ရဲ့မွေးနေ့အတွက်မေတ္တာတေလက်ဆောင်ကဏ္ဍမှာမေတ္တာတေလက်ဆောင်တောင်းလာတဲ့တခြင်းလေးထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။ဒါနဲ့ဒီစာရေးတာနည်းနည်းလေးတော့ကြာသွားပါပြီ။ဆော်ဖိုးခွားဆိုတဲ့တောရရှင်ရေးလာတာပါ။တကယ်တော့သူကအင်္ဂလိပ်သင်းလေးတစ်ပုဒ်ဒီစာမှာတောင်းဆိုတာပါဒါပေမဲ့အကြောင်းကြောင့်အဲ့ဒီအင်္ဂလိပ်သင်းလေးမလွင့်ပေးပြဖြစ်နေနောက်ပိုင်းမှာလည်းအင်္ဂလိပ်သင်းတွေမထုတ်လွင့်ပေးတော့တာမလို့သူ့ရဲ့စာကိုကျွန်မဘေးဖယ်ထားသလိုဖြစ်မိပါတယ်ဒါပေမဲ့တကယ်တမ်းကျတော့သူ့ရဲ့စာကကျွန်မတို့အစီအစဉ်တွေကိုနားဆင်ပြီးတော့တေချာပြန်ပြီးတော့ထောက်ပြလာတာဂျေဇုတင်စကားပြောလာတာလည်းဖြစ်ပါတယ်နောက်ပြီးတော့ကဘာမြေကြီးအေဂျင့်ပါစီလို့လည်းသူကဆူတောင်းလာပါတယ်ဆော်ဖို့ခွားက
view ကိုစာရေးမယ်ရေးမယ်လုပ်နေတာအခုမှပဲရေးဖြစ်တော့တယ် VOE ကသတင်းတွေကို Facebook မတုံးတဲ့နောက်ပိုင်း SoundCloud နားထောင်လို့ရတဲ့အတွက်အဆင်ပြေရပါတယ်။ SoundCloud ကနားထောင်တော့ Facebook မှာလိုမျိုးအစွန်းတစ်ဖက်စီမှာရက်ကြတဲ့တချို့သူတွေရဲ့ရုံရင်းကြမ်းတမ်းတဲ့မှတ်ချက်တွေကိုမတွေ့ရတာကတော့စိတ်ချမ်းမြေ့စရာပါပဲ။ American Idiom မှာထုတ်လွှင့်တာတွေကအတော်များများထပ်နေတာမို့လို့ Andy Lala တန်းတဲ့ George Grudo ကိုအသစ်တွေရှာပြီးပါအောင်လို့ပြောပါအောင်။စာရီးကထပ်နေပြီမဲ့လည်းအဖန်ဖန်နားထောင်ရတော့အသေးချာမှတ်မိသွားပြန်ရော။ဒေါက်တာပရိသာသင်လိုမျိုးပုံကူမျိုးနဲ့ဒေါက်ခင်မျိုးသက်တို့ရဲ့ထိုးလွှင့်မှုတွေကြားရတိုင်းမြန်မာပြည်ပွား NASA ကပုံကူကြီးဆူပြီးတော့ဂုဏ်ယူလွှင့်ရပါတယ်။အမေရိကန်ရဲ့ပညာရေးစနစ်အမေရိကန်နိုင်ငံကမူလာတန်းအလဲတန်းအထက်တန်းစနစ်တွေနောက်အမေရိကန်တက္ကသိုလ်ကြီးတွေရဲ့အကြောင်းပြီးတော့တက္ကသိုလ်တွေမှာပညာလာသင်ကျင်လို့ရှိရင်ဘလူးဆူရာတွေမြန်မာပြည်ကရွှေ့ပြောင်းနေထိုင်နေကြတဲ့အမေရိကန်တလွှားကရုံးရင်ကန်ရင်အောင်မြင်နေကြသူတွေရဲ့အကြောင်းမနစ်ကအသက်ဆုံးသွားတဲ့မက်ဆီစီတို့လိုမျိုးရဲတပ်ရင်းမှာတာဝန်ထမ်းဆောင်မဲ့ချင်းအမျိုးသမီးတွေလိုအကြောင်းလေးတွေလွှင့်နေပြီးမြဲအမေရိကန်တခွင်အစည်းအဝေးမှာအမေရိကန်ဗဟုသုတတွေသာမကပို့ပြီးတော့ထုတ်လွှင့်ပေးဖို့ကြောင်းလည်းပြောပြပါအောင်မြန်မာပြည်ကြီးလည်းအေးချမ်းပါစေစစ်ပွဲတွေလည်းငြိမ်းပါစေစစ်ကြောင်ထွက်ပြေးတင်းရှောင်နေရတဲ့တိုင်းဒေသကြီးကိုမောင်နှမတွေလူခွင့်ချူပေါက်ခံနေရတဲ့ရ ेंजर မျိုးနယ်စုတွေအားလုံးလည်းအေးချမ်းကြပါစေလို့ဆုတောင်းပါတယ်ဗျာ
ဟုတ်ကဲ့ပါအဓိကကတော့ကဘာကြီးအေးချမ်းပါစေမြန်မာနိုင်ငံမှာလည်းစစ်ပွဲတွေငြိမ်းပါစေစစ်ကြောင်ထွက်ပြေးတင်းရှောင်နေရတဲ့တိုင်းဒေသကြီးကိုမောင်နှမတွေရောလူခွင့်ရေးချိုးဖောက်ခံနေရတဲ့ရိုဟင်ဂျာမျိုးနွယ်စုတွေအားလုံးမှာအေးချမ်းကြပါစေဆိုလို့ဒီဆူတောင်းလေးကဒီစာရဲ့အနှစ်သာရပဲဖြစ်ပါရဲ့နော်ကိုစောဖိုးခွားဆူတောင်းသလိုပဲကဘာကြီးငြိမ်းချမ်းပါစေလို့ဆူတောင်းနေမိပါတယ်ရှင်နိုင်ငံမှာဖြစ်ပွားနေတဲ့နိုင်ငံရေးအခြေအနေလူမှုရေးရာကိစ္စအဝါဝါနဲ့ပတ်သက်ပြီး VOE ကသတင်းတွေထုတ်လွှင့်တင်ဆက်ပေးနေတာကိုသရရှင်တွေဒီသတင်းတွေကိုနားဆင်ပြီးတော့သူတို့ရဲ့ထင်မြင်ယူဆချက်ရေးလာကြတဲ့မှတ်ချက်လေးတွေကိုလည်းဝေမျှပေးကြပါမယ်နော်။ထိုင်းနိုင်ငံကိုမြန်မာရေးလုတားတဲ့တရားဝင်စပို့ပါပြီဆိုတဲ့သတင်းကိုတော့မအေးမှာကထိုင်းနိုင်ငံကနေသတင်းပေးပို့ခဲ့တာဖြစ်ပါတယ်။ကျမတို့ပြီးခဲ့တဲ့သတင်းပတ်တွင်မှာပဲထုတ်လွှင့်ပေးခဲ့ပါတယ်။ဒါကိုကိုရုပ်စိုးဆိုတဲ့သရရှင်က
မွေးတဲ့ကအခုအသက်ရောက်တဲ့45နှစ်ကျော်ထိတို့နိုင်ငံသားတွေပြည်ပလောက်ကင်ကိုအားကိုးနေရတော့မှာလားဘယ်တော့မှကိုယ့်ရေကိုမြင်မှာအလောက်ကင်တွေပေါ်ပေါ်များများဖန်တီးပေးနိုင်မလဲ
မြန်မာနိုင်ငံမှာအလောက်ကင်ပေါ်ပေါ်များများမရှိလို့နိုင်ငံသားထွက်ရတာပါဆိုပြီးတော့ဒီကိုရုပ်စိုးကပြောလာသလို Brown Skin Ace Lion ဆိုတဲ့သောရရှင်ကလည်
းပို့တော့ပို့ပြီးတော့ပြစ်မထားတာနဲ့အောင်နှစ်ဖက်စလုံးကအဆွေရတွေကိုပြောရတယ်အလုသမားတွေကလည်းစူးစမ်းပြီးတော့ကျမကြီးနဲ့ရန်အန်ဒီရဲ့ဘေးအန်ဒီရဲ့ဂူးဆိုင်ကြပါကျမချမ်းသာကြပါစေ
အလုတ်သွားလုတ်တဲ့သူတွေအားလုံးအထူးကယူဆိုင်ကြပါဆိုတော့မှားလာပါတယ်။လှိုင်မင်းဆိုတဲ့သောရရှင်ကတော့
အတန်တန်တားပါတယ်။အန်ဒီအများကြီးပင်ပန်းချမ်းတမ်းလုံးပါတယ်။ဒီနေ့ဗတ်လေးရနှုံးလောက်နဲ့ရေထဲဆင်းပြီးမလုတ်စေချင်ပါဘူး
။ဟုတ်ကဲ့ပါ။သူကတော့ဘဝတွေပင်ပန်းချမ်းတမ်းလုံးလို့မသွားစေချင်ပါလို့ရေးလာပါတယ်။ဒီမှာတိုင်းသမားလေးဆိုတဲ့သောရရှင်မေးလာတာကသွားချင်လို့ဘလို့ဆက်သွယ်ရမလဲသိရင်ပြောပြကြပါတဲ့။ဟုတ်ကဲ့ပါသူကဒီသတင်းကိုတွေ့ပြီးတော့သူကိုယ်တိုင်အဲ့လိုမျိုးသွားပြီးတော့အလုပ်လုပ်နေတာပါဒါကိုတုံ့ပြန်လာတဲ့သောရရှင်တွေရှိပါတယ်တိုင်းသမားလေးရေးပြီးတော့မေးလာတာကိုတုံ့ပြန်လာတဲ့သောရရှင်တန်းဝေဖြူကကျန်တဲ့အလုပ်ပဲရှာလုပ်ပါလေသမားဆိုတာအရှည်တန်းထွက်တဲ့စစ်သားထက်တောင်မှအနေဆင်းရပါတယ်ညီရဲ့ကိုကိုလွင်ဆိုတဲ့သောရရှင်ကလည်းဟုတ်ပါတယ်ကိုတန်းဝေဖြူမသိသေးလို့သွားချင်နေတာတကယ်ပင်မပါလေငါတော့ဈေးငွေ5သိန်းပေးလဲမလုပ်ဘူးတဲ့ဟုတ်ကဲ့ပါသူတို့ကမသွားပါနဲ့ဆိုပြီးတော့တားလာတာပါဒါကိုတိုင်းသမားလေးကပြန်ပြီးတော့တုံ့ပြန်လာပါတယ်သူတို့အခြေချပြောနေကြတာလေးစိတ်ဝင်စားစရာကောင်းလို့ညှဝေပေးလိုက်ပါတယ်နော် သူကကိုတန်းဝေဖြူအခုပြောတာနားလဲပါတယ်။ရန်ကုန်မြို့ကလည်းအလောက်ကန်အရင်ရှားပါလာလို့ကျွန်တော်တွားရတာပါလို့ရေးလာရပါ။ဒီသတင်းနဲ့တဆက်သေးပဲမလေးရှားနိုင်ငံတောင်ပိုင်းမှာဒီအဲ့ဒီမလေးရှားမှာတွားပြီးတော့ရွှေ့ပြောင်းအလုပ်လုပ်နေကြတဲ့မြန်မာနိုင်ငံသားတွေဖန်ခံရတဲ့သတင်းအောက်မှာတော်ရရှင်နဲ့မှတ်ချက်ရေးလာကြတာတွေကိုတဆက်သေးဖော်ပြပေးကြပါတယ်။ပြီးခဲ့တဲ့ရပိုင်းအတွင်းမှာပဲမလေးရှားနိုင်ငံကွာလာလမ်ပူမြို့တော်နဲ့ကဲ့ရဲ့ဆီလန်ကောင်းပြည်နယ်ထဲမှာအထူးစစ်ဆင်ရေးနဲ့ဖမ်းဆီးခဲ့တော့နိုင်ငံသားသားအလုံးပေါင်း900ကျော်ထဲမှာတော့ဗမာပြည်40ထက်မနည်းဖမ်းဆီးခံခဲ့ရပါတယ်ဆိုတဲ့သတင်းဖြစ်ပါတယ်။ဒီမှာရဲရင်ဆိုတဲ့တော်ရရှင်ကတိုင်းတစ်ပါးကိုအထင်ကြီးကိုယ်နိုင်ငံကိုတစ္ဆာမရှိတဲ့သူတွေကိုမှတ်လောက်အောင်ဆုံးမလိုက်ပါမလေးရှားရေတဲ့။ဟုတ်ကဲ့ဖမ်းခံရတာတော့နည်းသေးတယ်လို့ဒီတော်ရရှင်ပြောလာတဲ့အချိန်မှာချိုချိုဆိုတဲ့တော်ရရှင်ကတော့ဘလို့ပြောလိုက်တာလဲကိုချင်းစာပါဘသူကမှသူများနိုင်ငံကိုမသွားခြင်းမှာမြန်မာနိုင်ငံမှာရတဲ့ပတ်စံနဲ့မလောက်လို့သွားကြရတာပေါ့တဲ့စိန်ဝင်းဆိုတဲ့တော်ရရှင်ကတော့
ဒိုးနိုင်ငံကိုစီးပွားရေးအင်အားကြီးနိုင်ငံဖြစ်အောင်စူးစမ်းမယ်ဆိုရင်အခုလိုပြဿနာမျိုးဖြစ်เสียအကြောင်းမရှိပါဘူးဒီတော့ဒိုးနိုင်ငံစီးပွားရေးကိုတိုးတက်ပြောင်းလဲအောင်ဖန်တီးနိုင်မယ်လီကွန်ယူလိုခေါင်းဆောင်မျိုးအမှန်တကယ်လိုအပ်နေပါပြီ
ဟုတ်ကဲ့ပါနိုင်ငံမှာစီးပွားရေးကောင်းဖို့အတွက်အလုပ်ကံတွေပေါများဖို့အတွက်အားလုံးကအထူးမျှော်လင့်နေကြတာဖြစ်ပါတယ်နော်ဒါနဲ့ကျမတို့ VOE ကထုတ်လွှင့်ပေးတဲ့အပတ်စဉ်ကဏ္ဍတွေထဲမှာတဘာဝဝင်ခြင်းထိမ့်သိမ့်ရင်းနဲ့ပတ်သက်ပြီးတော့အပတ်စဉ်တိုင်းအပိုင်းလိုက်ထုတ်လွှင့်ပေးနေတာဒေါက်ခင်မျိုးသက်သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ပြီးရေးလာကြတဲ့တော်ရရှင်တွေရဲ့ပတ်ချက်တွေကိုဝေမျှပေးကြပါတယ်။မြန်မာနိုင်ငံရဲ့ရည်ကြီးမှုအနေကိုကာကွယ်နိုင်ဖို့အတွက်တဘာဝပတ်ဝန်းကျင်ထိမ့်သိမ့်ဖို့ထိမ့်သိမ့်ရင်းအင်ဂျင်နီယာနဲ့ဆက်သွယ်မေးမြန်းထားပြီးတော့လှုပ်ဆောင်တဲ့အချက်တွေကိုတင်ဆက်ပေးနေတာဖြစ်ပါတယ်။Room for River မြေချောင်းတွေအတွက်နေရာပေးဖို့ဆိုပြီးတော့တင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုသောရရှင်ကုကူနိုင်တုံ့ပြန်ရေးသားလာတာမှာတော့
မြစ်တွေကောရတဲ့အကြောင်းရင်းကိုစဉ်းစားဖို့လိုမယ်ထင်ပါတယ်အကြောင်းရင်းကတော့တစ်တောတစ်ပင်တွေပြုံးတီးပြီးတော့မြေသားကိုထိမ့်မထားနိုင်ရင်အချိန်ကြာလာတဲ့အမျှမြေချောင်းတွေတိမ်ကောသွားရပါတယ်ဒီတော့မြစ်တွေကိုတူးဖော်ဖို့ကနောက်တစ်ပင်တစ်တောတွေကိုအမြန်ဆုံးဖြစ်ထွန်းအောင်အစိုးရကိုယ်တိုင်ကျက်စုပင်တွေစိုက်ခဲ့သလိုစီမံကိန်းစီမံချက်တွေချပြီးတော့ဆောင်ရွက်တင်ပါပြီစီမံကိန်းနဲ့ပတ်သက်တဲ့ဝင်ကြီးတွေခန့်အပ်ပြီးတစ်ပင်များအောင်မြင်ဖြစ်ထွန်းသည့်အထိဆောင်ရွက်ရပါမယ်ပြီးမှမြေကြောင်းတူးပေါ်ရှင်းလင်းရေးတွေကိုဆက်ပြီးဆောင်ရွက်တင်တယ်လို့ကျွန်တော်ထင်မြင်ယူဆချက်ကိုအကြံပြုပါရစေ
တစ်တော်မပြုံးတည်ရေးကိုအရင်ဆောင်ရွက်ပြီးတော့မှမြေကြောင်းတူးပေါ်ရှင်းလင်းရေးကိုဆက်ပြီးဆောင်ရွက်တင်တယ်လို့ကိုကိုနိုင်ကသူ့ရဲ့ထင်မြင်ယူဆချက်ကိုရေးလာပါတယ်ဒီမှာအလင်းရောင်ဆိုတဲ့သောရရှင်ကတော့
ARR မြကြီးကိုစိတ်ကြိုက်ဖြစ်စီနေကြပါရယ်အွန်လိုင်းတရက်တရားထိုးပါမယ်တဲ့အပိုလုတ်တွေမလုတ်စေခြင်းမှာမိချောင်းရဲ့ပြေနဝရီတရားရှိနေပါပြီဘာအတွက်အွန်လိုင်းတရက်တရားထိုးမှလဲစဉ်းစားလို့မရပါဘူးနိုင်ငံတော်အစိုးရအနေနဲ့တေချာလေးလာပြီးမှအကောင့်ထဲပေါ်တင်ပါရယ်ခင်ဗျာ
ကဲပါဒီတော်ရရှင်ကလည်းနိုင်ငံတော်အစိုးရတေချာလေးလာပြီးတော့မှအကောင့်ထဲပေါ်ပါလို့တိုက်တွန်းအကြံပြုလာပါရယ်ရှင်ကျွန်တော်တို့ VOA အစီအစဉ်ကနောက်ထပ်ထုတ်လွှင့်ပေးတဲ့ဒီဂျပန်နိုင်ငံနဲ့ပတ်သက်တဲ့သတင်းလေးတစ်ခုကိုကြည့်ရှုပြီးတော့ရေးလာတဲ့တော်ရရှင်ရဲ့တုံ့ပြန်စာလေးကိုဝေမျှပေးကြပါတယ်။သူကတော့ဒီမြန်မာနိုင်ငံနဲ့ဂျပန်နိုင်ငံကွာခြားပုံကိုအဓိကသူလိုအပ်တယ်လို့ထင်တဲ့အချက်ကိုမိမောင်းထုတ်ပြီးတော့ဒီထောက်ပြလာတာဖြစ်ပါတယ်။ဒီတော့ရှင်အောင်မြတ်ထောက်ပြလာတာဖြစ်ပါတယ်ရှင်။သူကဂျပန်နိုင်ငံကနေပြီးတော့အထူးပြခန်းတစ်ခုဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာတွားပြီးတော့ဖွင့်လှစ်တဲ့အစီအစဉ်ကိုကြည့်ရှုပြီးတော့ဒီဂျပန်ကိုလေးစားပါတယ်ဆိုပြီးရေးလာတာပါ။သူဘာကြောင့်ဂျပန်ကိုလေးစားရလဲ။မြန်မာနိုင်ငံနေနဲ့လည်းဒီဂျပန်နီးလန်းကိုဘာကြောင့်အတူယူရတယ်လဲဆိုတာကိုသူရဲ့ထင်မြင်ယူဆချက်ကိုရေးလာပါတယ်
။ဂျပန်ကိုလေးစားပါတယ်သူဘာသာစကားပဲလူသုံးများတယ်။နိုင်ငံခြားနဲ့ဆက်ဆံတဲ့လူကြီးပိုင်းလောက်ပဲတခြားဘာသာစကားကိုအသုံးပြုကြတယ်။ပညာရှင်တိုင်းကတခြားဘာသာစကားတွေကိုသူတို့လူမျိုးနားလည်သဘောပေါက်အောင်လို့ဂျပန်လိုပြန်ရှင်းပြတယ်။ကျွန်တော်တို့နိုင်ငံကပြည်ပကတွင်းကုန်မှန်လည်းများဗမာစာပြန်မထားဘူး။အညွန့်တဲမှာတော့အင်္ဂလိပ်တရုတ်ယူရီးယားစာတွေပဲပါတယ်။အဲ့တော့ဘယ်ပစ္စည်းရဲ့စွမ်းအင်ကဘလူးဆိုတာဗမာလူများစုကနားမလည်ကြဘူး။အဲ့တော့သူများနိုင်ငံလိုမျိုးအသွေးခေါ်သစ်တွေသိပ္ပံနဲ့နည်းပညာတွေရှာဖွေဖို့နေနေမိမိဝယ်ယူသုံးဆွဲတဲ့ပစ္စည်းတစ်ခုရဲ့အရေးအသွေးနဲ့အသုံးပြုတဲ့ပုံတော်မှနားမလည်တဲ့ဘဝပြိပတွင်းကုန်မှန်သမျှအညွှန်းလေးဗမာစာအသုံးပြုဖို့ထည့်သင့်တယ်လို့ဤပညာမှန်သမျှဗမာလိုရှင်းပြဖို့တင့်ပါတယ်နိုင်ငံတော်အနေနဲ့ဗမာလိုအညွှန်းရိုက်ဖို့ခက်ခဲနေတာလားဒါမှမဟုတ်သူတို့ဘာသာစကားကိုဗမာလိုပြန်ဆိုဖို့စကလုံးအတိတ်ပဲရှားပါးနေလို့လားမသိကဘာကြီးကိုလေ့လာဖို့အတွက်အင်္ဂလိပ်စကားသင်ယူမှလေ့လာနိုင်မယ်ဆိုရင်ဗမာနိုင်ငံမှာရုံးသုံးစကားအင်္ဂလိပ်လိုပြဋ္ဌာန်းလိုက်ပါအကြောင်းအရာတစ်ခုကိုတေချာလေ့လာနားလည်ဖို့ပညာရှင်တွေများများဘာသာပြန်ပြီးနိုင်ရမယ်အခုဆိုရင်ဖုန်းနေတော်မှကင်တော့ကင်တယ်တစိမ့်ပဲကြည့်ဝဲတယ်အသုံးပြုပုံနားမလဲတော့အပြည့်အဝမသုံးတတ်ဘူးနိုင်ငံသားတွေရဲ့ပတ်စံတွေပေးဝယ်ယူသုံးဆွဲရတယ်ဂျပန်နိုင်ငံကအားလုံးသူတို့လူမျိုးတွေနားလဲလွယ်အောင်လို့သူတို့စာပစ္စည်းရိုင်းမှာထည့်တယ်လေးစားဖို့ကောင်းပါလေ
ဟုတ်ကဲ့ပါဒါကတော့ဂျပန်နိုင်ငံကိုအတူယူပြီးမြန်မာနိုင်ငံအနေနဲ့လည်းဒီမြန်မာဘာသာစကားကိုအထူးတန်ဖိုးထားလေးစားဖို့ဆိုပြီးတော့သူကတော်ရရှင်အောင်မြင်နှိုင်းရှင်ပြီးသူ့ရဲ့ထင်မြင်ယူဆချက်ကိုပြောလာတာဖြစ်ပါတယ်ရှင်ဒီတစ်ပတ်တော့တော်ရရှင်ရဲ့ပေးစာတွေကိုဒီမှာရက်ချင်ပါတယ်ရှင် မြန်မာတိချစ်တော်ရရှင်တွေအတွက်မြန်မာတချင်းလေးတပုနဲ့မေတ္တာတည်းလဲဆောင်ပေးဦးမှာဖြစ်ပါတယ်နော်ကျမတို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကနေပြီးတော့မေတ္တာတည်းလဲဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် view American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ် email ပို့ဖို့မယ်ဆိုရင် bammy@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်ကျွန်တော်ဗီဒီယိုတိချစ်တော်ရရှင်နေနဲ့တေးတောင်းတဲ့တော်ရရှင်တွေအတွက်မြမတချင်းလေးတစ်ပုံနဲ့ဖြောပြပေးဦးမှာဖြစ်ပါတယ်။မေဂျီမူဆိုတဲ့တော်ရရှင်ကတော့ Facebook မှာလာပြီးတော့ကမ္ဘာမှာရှိတဲ့တက်ရှိအားလုံးနဲ့မြန်မာနိုင်ငံထဲမှာနေထိုင်ကြတဲ့သူတွေချစ်ခင်ရင်းနှီးစွာနဲ့ငြိမ်းချမ်းခြင်းနဲ့အတူလက်တွဲပြီးတော့ပြည်အောင်စုကြီးတည်တံ့ပါစေလို့ဖျားသခင်ထံဆုတောင်းရင်းနဲ့မေတ္တာတေးလက်ဆောင်လေးတစ်ပုဒ်ပါခြင်းပါတယ်။ဟုတ်ကဲ့ပါ။ဒီတစ်ပတ်တော့ပို့ပို့နဲ့စီသူမင်းတည်ဆူထားတဲ့ချစ်ဖူးခဲ့သမျှဆိုတဲ့တချင်းလေးနဲ့ဖြောပြပေးကြပါရစေ။နားဆင်ခံစားကြည့်ပါဦးပို့တီဆိုထားတဲ့ချစ်ဖူးခဲ့သမျှဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်နော်ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။တော်တော်ရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေ။တင်းနာကိုနေတနေ့နေ့တော့မေနိုင်မှာပါ။ရှိတော့တဲ့နေ့တွေနာလေမနေတဲ့တွေ
ကနချွေရဲ့မြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်အခုဆက်ပြီးအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့